မြန်မာနိုင်ငံဆိုင်ရာအာဆီယံ2ခုစလေကမ္ဘောဒီးယားဒုတိယနိုင်ငံရေးဝန်ကြီးဘရက်ဆွန်ခွန်ဟာသူ့ရဲ့ဒုတိယကျင်းခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုလာမဲ့ဇွန်လ29ရက်နေ့30ရက်နေ့မှာလည်းအခုရှိနေပါတယ်။ဒီခီးစဉ်အတွက်ကြိုတင်ညှိနှိုင်းမှုတွေလည်းရှိနေပြီဆိုပြီးတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းက VOE ကိုပြောဆိုပါတယ
်။အမှားနဲ့ကျွန်တော်တို့ဒီလထဲမှာလာဖို့ရှိပါတယ်။အခုမနေ့ရက်တွင်ကျွန်တော်တို့ဆရာ2ခုစလေရဲ့ဇွန်ဖွဲ့ခေါင်းပါပေါ့နော်။အဲဒီလိုဆိုရယ်ဒုတိယနိုင်ငံသားရေးဝန်ကြီးဆွန်ရှိတဲ့လူလာရောက်နေပါပြီ။လာရောက်နေတော့ကြာကျွန်တော်တို့ဆိုတင်ပြီးတော့ကနာမဆွေးနွေးပွဲတွေကျွန်တော်တို့ပေါင်းရည်ရရှိပါတယ်။ကျွန်တော်တို့ဆရာအပြည်ဆိုင်ပူးပေါင်းဆောင်ရွက်ဝန်ကြီးနေတာတော့ဒါအစိုးရအနေနဲ့ဒီလိုဆွေးနွေးဖောက်ရည်နဲ့ညီညာရေးတရားဝါသေးရဲ့အတွက်ဆိုင်သားလက်နဲ့ဆိုင်ဆွေးနွေးညီညာရေးဆွေးနွေးမှုတွေဆောင်ရွက်နေတာဟာပြီ။အာဆီယံတူညီကဏ္ဍ52ပတ်တည်းဖွဲ့ကောင်းရင်းမှာပြည်သားထင်ထားတဲ့တိုးတက်မှုတွေဖြစ်ပေါ်ပေါင်းရည်နေတဲ့သိပါတယ်။နိုင်ငံရဲ့ဒီတွင်ကြီးဖြစ်တော့ဒါဒေတာဘင်းနဲ့နိုင်ငံတကာစိတ်ဆရာကြီးပုံဖော်လို့မဖြစ်သေးတဲ့အကြောင်းတွေကလည်းဆွေးနွေးကြပါလားဒီမှာပြရမယ်ဒီလိုမျိုးဆန္ဒဖောက်ထားမှုအပူကြီးများရှာလို့ပြီးရေးဆိုင်တာမူပါကလည်းပတ်သက်ပြီးကောင်းဆင်းရင်ကြောကြခဲ့ပါလေ။ပေါင်းရမယ့်ဟာလေသွေးမှုတို့ရုံနဲ့ပူပေါင်းဆောင်ရဲ့အစီအစဉ်ကြီးကံပုတ်ကူကြီးပါမယ်အစီအစဉ်ကြီးကျွန်တော်ကြိုဆိုခဲ့ပါလေ။
ဒီပီကရက်တစ်ခေါက်အာဆီယံ2ခုစလေခီးစဉ်အတွင်းမှာဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပန်ကြားခဲ့ပေမယ့်မြန်မာစစ်ကောင်စီကတော့လက်မခံခဲ့ပါဘူး။ဒေါ်ဆန်းစုကြည်ဟာလက်ရှိတရားရင်ဆိုင်နေရဆဲမလို့အာဆီယံကုစလေရဲ့အခုဒုတိယခီးစဉ်မှာလည်းတွေ့ခွင့်မပေးနိုင်ဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းက VOE ကိုပြောပါတယ်။စင်ကာပူမှာလုပ်တဲ့ရှန်ဂရီလာဒေသတွင်လုံခြုံရေးဆွေးနွေးပွဲမှာဒီကနေ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးပွဲလုပ်ပါတယ်။အဲဒီမှာတော့မလေးရှားနိုင်ငံရဲ့ဝန်ကြီးကြီးကအာဆီယံသဘောတူညီချက်၅ချက်ကိုအသေးစိတ်ဖော်ပြဖို့ဆိုပြနေပါတယ်။နိုင်ငံရေးဖြစ်ရှာဖို့ညှိနှိုင်းဆွေးနွေးမှုဆိုတဲ့နေရာမှာဒေါ်ဆန်းစုကြည်နောက် NUG ဂျာကလာမြို့သားညီညီအစိုးရ NUCC အမျိုးသားအတိုင်ပင်ခံကောင်စီတို့နဲ့တွေ့ဆုံညှိနှိုင်းမှုဆိုတာကိုထည့်သွင်းဖို့သူကအဆိုပြုနေရပါဒါပေမဲ့လည်းလက်ရှိနိုင်ငံရေးပြဿနာမှာအဓိကရှိနေတဲ့တပ်ဆိုင်ရာခေါင်းဆောင်တွေအဖွဲ့အစည်းတွေနဲ့တော့ညှိနှိုင်းမှုမလုပ်နိုင်ဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကရည်ရွယ်ပြညင်းပယ်ထားပါတယ်ခင်ဗျာ